ရုရှားရဲ့နေဆက်ဒေသ background ကိုယူကရိန်းဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့လူ9ဦးသေဆုံးတယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။တချိန်ထဲမှာတော့ယူကရိန်းရှိချမ်းကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခိုက်လို့သတင်းတောက်တဦးပျောက်ဆုံးနေပြီးတော့လူ9ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။ယူကရိန်းဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့နေရာမှာယူကရိန်းနေဆက်နဲ့23ပိုင်ဝေးတဲ့ရုရှားကြီးရွာတစ်ခုကလူ12ဦးကိုလည်းထိခိုက်ဒဏ်ရာရတယ်လို့ဒေသအုပ်ချုပ်ရေးဖြစ်တဲ့ Yugoslav Glavkov ကနေပြီးတော့ပြောဆိုပါတယ်။အဲ့ဒီထဲမှာဒဏ်ရာသူအသက်16နှစ်အရွယ်မိန်းကလေးငယ်တူကတော့စွန့်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါရယ်။ယူကရိန်းရှိချမ်းဒေါနက်စ်ဒေသကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခတ်ရမှာတော့နှစ်ဦးဒဏ်ရာရပြီးတော့တဦးကတော့အပြိုပြက်ပုံနေကြမှာပြေးမိနေတယ်လို့ယူကရိန်းဒေသတာဝန်ရှိသူကပြောပါရယ်။သူတို့တွေဟာယူကရိန်းအမေရိကန်နဲ့ဗြိတိန်တို့ကသတင်းသမားတွေဖြစ်တယ်လို့ဆိုပါရယ်။ယူကရိန်းစစ်သတင်းယူနေတဲ့သူတို့ရဲ့သတင်းတောက်တူပျောက်ဆုံးနေပြီးတော့အခြားနှစ်ဦးကတော့ဟိုတယ်တိုက်ခတ်ခံရပြီးတဲ့နောက်ဆေးရုံတင်ထားရတယ်ဆိုပြီးတော့ရိုက်တာသတင်းတန်ဒရင်းထဏာကလည်းထုတ်ပြန်ပါတယ်။ဟိုတယ်ကိုရုရှားဘက်ကပဲ့ထိန်တုံထိမှန်ပြီးတဲ့နောက်ဒရင်းတောက်တွေဟာထိခိုက်ဒဏ်ရာရခဲ့ကြတာဖြစ်တယ်လို့ဒေသတာဝန်ရှိသူတွေကထုတ်ပြန်ထားကြပါတယ်ခင်ဗျာ။